လဘနုနိုင်ငံမှာရှိတဲ့ဟစ်ဘိုလာရဲ့အမဂန်နေမည်တစ်ခုကိုအစ္စရေးဒရုန်းနဲ့ဆင်ပြတ်ကျလာခဲ့တယ်လို့ဟစ်ဘိုလာဘက်ကပြောလိုက်ပါတယ်။ဟစ်ဘိုလာရဲ့မီဒီယာရုံးရှိတဲ့အဆောင်အပေါ်ကိုကနဦးတစင်းပြတ်ကျလာတာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ဒရုန်းကိုလာရှာပုံရတဲ့နောက်ထပ်တစင်းလည်းပြတ်ကျလာတယ်လို့ဟစ်ဘိုလာဘက်ကပြောပါတယ်။သူတို့ကိုပြစ်ချလို့ပြက်ကြလာတာမဟုတ်ဘူးလို့ဟစ်ဘူလာရဲ့ပြောခွင့်ရသူမိုဟာမက်အစ်ဖစ်ကတီပီသတင်းဌာနကိုပြောပါရယ်။ဒါနဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကဒဇုံတရားတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုမျိုးအစ္စရေးဒရုန်းနှစ်စင်းပြက်ကြလာတဲ့အပေါ်မှာလေဗနုန်ဝန်ကြီးချုပ်ဆတ်ဟာရီရီကတော့ဒီဖြစ်ပျက်ဟာလေဗနုန်အချုပ်အခြာအာဏာကိုကျူးကျော်ချိုးဖောက်တဲ့လိုရဖြစ်တယ်လို့ပဲဒေသတွင်းတည်ငြိမ်မှုကိုလည်းချင်းချောက်တဲ့လိုရဖြစ်တယ်လို့ဆိုပါရယ်။စုံနှစ်နှောင်းပိုင်းတော့ကတော့ဆူရီးယားမှာရှိတဲ့အီရန်အင်ဇောက်တဲ့ရဲ့လက်ခွဲတစ်ခုကိုအစ္စရေးဘက်ကနေပြီးတော့လေကြောင်းတက်ခိုင်းမှုတစ်ခုလုပ်ခဲ့တယ်လို့အစ္စရေးကကြေညာပါတယ်။ဒါဟာအစ္စရေးအပေါ်မှာအီရန်ဘက်ကဒရုန်းနဲ့တက်ခိုက်လာနိုင်ခြေကိုဟန့်တားတဲ့သဘောဖြစ်တယ်လို့ဆိုပါတယ်။အီရန်ရဲ့ကြီးကျော်ရာစားမှုတွေကိုတံပြန်ဖို့အတွက်သူတို့တပ်တွေဘက်ကပတ်ပေါင်းစုံဆောင်နေတယ်လို့အစ္စရေးဦးကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါတယ်။ဒါပေမဲ့လည်းအစ္စရေးဒုံးလက်နဲ့အများစုကိုသူ့ရဲ့ပြစ်မှတ်မရောက်ခင်မှာပဲဖြတ်စည်းပစ်နိုင်ခဲ့တယ်ဆိုပြီးတော့ဆူရီးယားစစ်တပ်ဘက်ကပြောပါတယ်။အခုလေဗနုန်မှာဖြစ်ခဲ့တာနဲ့ဆီးရီးယားတိုက်ခိုက်မှုကိစ္စဘယ်လိုဆက်နွယ်နေသလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ။